Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ14ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါပြီရှင်။ခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးအကူအညီကိစ္စထက်နိုင်ငံရေးပြန်ပြက်ဖို့စုံစမ်းစစ်ဆေးဖို့ပို့ပြီးစိတ်ဝင်စားခဲ့တဲ့အကြောင်းအမေရိကန်ထိပ်တန်းသံတမန်တူကပြောဆိုလိုက်ပါတယ်အစ္စရေးနဲ့အပြန်အလှန်တက်ခတ်နေတာတွေကိုရက်ဆက်လိုက်တဲ့အကြောင်းဂါဇာဒေသခြေဆိုင်ပါလက်စတိုင်းစစ်သွေးကြွအဖွဲ့ကကြေညာပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြေညာပေးမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းပြည်ထောင်စုလမ်းမကြီးမှာတိုက်ပွဲတွေအတွင်းတန်ခါတစ်ပါးနဲ့လူ3ယောက်ထိခိုက်ဒဏ်ရာရသွားပါတယ်
ကျောင်းကျောင်းကားဟာပြစ်ထားရတယ်။အဲလောက်ဆက်နေမှာပဲ။တနတမသူတို့ပဲသူကဒီသာမှန်တော့ကားမှန်ကွဲရအမှန်လူတော့ဖိုက်ရတယ်။
ကုညီရေးဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့တူနားဆင်ရမှာပါရှင်။တခါရခိုင်ပြည်နယ်ပုံနှွန်းမြို့နယ်မှာလည်းတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးပြီးတော့စိုးရိမ်နေကြရတဲ့အခြေအနေနဲ့အတူနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါရဲ့ရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးအကူအညီကိစ္စထက်နိုင်ငံရေးပြန်ပြက်ဖို့စုံစမ်းစစ်ဆေးဖို့ကိစ္စကိုပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းတစင်စကားကြားခဲ့ရတယ်လို့သမ္မတပေါ်အရေးယူနိုင်ရေးလွှတ်တော်ကျန်းမာရေးမှာအမေရိကန်ထိပ်တန်းသံတမန်တူကထွက်ဆိုသွားပါတယ်။ယူကရိန်းနိုင်ငံအတွက်အမေရိကန်ရဲ့စီးရေးကူညီဒေါ်လာ300နီးပါးကိုစိုင်းငံ့ထားတဲ့ကိစ္စထက်ရှင်းနေအမေရိကန်သမ္မတယူကော့ဘွဲမှာဒီမိုကရက်တစ်ပါတီကပြန်ပြက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဂျိုးဘိုင်ဒန်ပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကပို့ပြီးစိတ်ဝင်စားခဲ့တဲ့အကြောင်းယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးဝီလျံဒီလာကမနေ့တုန်းကပဲပြောဆိုလိုက်တာပါသမ္မတထရန့်အတွက်မဲဆော့ဝဲရန်ပုံငွေထည့်ဝင်ရမှာအဓိကအလူရှင်တူဦးဖြစ်ကနေနောက်ပိုင်းမှာဥရောပသမ္မတ EU ဆိုင်ရာသံမကြီးဖြစ်လာတဲ့ Gordon Sondland နဲ့သမ္မတတို့တယ်လီဖုန်းဆက်စကားပြောရမှာဒီကိစ္စကိုသူ့လက်ထောက်တစ်ယောက်ကကြားသိခဲ့ရတာလို့လည်းသံမကြီးဒီလာကပြောပါရယ်စုံစမ်းစစ်ဆေးမဲ့ကိစ္စနဲ့ပတ်သက်လို့ EU သံမကြီး Sondland ကိုသမ္မတကဖုန်းထဲကနေမင်းနေတာကိုကြားခဲ့ရတယ်လို့ Ukraine ကရှေ့ဆက်လုပ်ဖို့အသင့်ဖြစ်နေပါပြီဆိုပြီးသံမကြီးကပြန်လဲဖြေကြားခဲ့တာကိုလည်းသူ့လက်ထောက်ဖြစ်တဲ့သူကကြားသိခဲ့ရတယ်လို့ဆိုပါရယ်သမ္မတထရန့်ကတော့လွှတ်တော်ကျန်းမာရေးဟာနိုင်ငံရေးအောက်လန်နီတစ်ခုရည်စရာလုပ်ရတစ်ခုဖြစ်နေစိုးရိမ်မှုမရှိတဲ့အကြောင်းမနေ့တုန်းကတူရကီသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ခဲ့တာပါတူရကီသမ္မတရီချစ်တိုင်ယက်အာရိုဝါနဲ့တွေ့ဆုံပြီးအလုံများနေတဲ့အချိန်မှာရုံးမြင့်တန်ကြာကနေပါဓာတ်ရိုက်ထုတ်လွှင့်တဲ့ကျန်းမာရေးကိုတစ်မိနစ်တောင်အချိန်ပြည့်မကြည့်ခဲ့ဘူးလို့လည်းသမ္မတထရန့်ကသတင်းတောက်တွေကိုပြောဆိုသွားပါတယ်
American သမ္မတဒေါ်နယ်ထရမ့်ရဲ့ရှင်းနှစ်စာဗန္ဒာရေးမှတ်တမ်းတွေပေးဖို့အောက်လွှတ်တော်အမတ်တွေတောင်းဆိုထားတာကိုမပေးရအောင်လို့အမှုကိုပြန်လည်ကြားနာဖို့သမ္မတဘက်ကအယူခံတင်တာကိုပြည်ထောင်စုအယူခံတရားရုံးတရုံကဖော်ချလိုက်ပါတယ်။ဒီမှတ်တမ်းတွေပေးဖို့အာရုံတစ်ခုကမေလမှာအမိန့်ချခဲ့တာပါ။ DC အယူခံတရားရုံးကတရားသူကြီး၃ယောက်ပါတဲ့အဖွဲ့ကလည်းအောက်ရုံးဆုံးဖြတ်ချက်အတိုင်းပေးဖို့ပြီးခဲ့တဲ့လကဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဒီအမှုကို DC အယူခံတရားရုံးတရားသူကြီးအားလုံးရှေ့မှာအသစ်ပြန်လည်ကြားနာပေးဖို့သမ္မတထရမ့်ရဲ့ရှေ့နေတွေကအယူခံတင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အချိန်ပြည့်တာဝန်ကြားတဲ့တရားသူကြီးတွေကအများစုကအမှုပြန်လည်ကြားနာတင်မတင်အယူခံကိုမဲခွဲပြီးပုံထုံးတွေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့ရှေ့နေ Jess Kulo ကတော့နိုင်ငံတော်တရားရုံးချုပ်ကိုအယူခံတင်မယ်လို့ပြောပါရယ်။သမ္မတအနေနဲ့အကျိုးစီးပွားပဋိပက္ခတွေရှိမရှိဆိုတာစုံစမ်းနိုင်ဖို့အောက်လွှတ်တော်စီကံထိန်းသိမ်းရေးကော်မတီက2011ခုနှစ်ကနေ2018ခုနှစ်အထိ၈နှစ်စာအခွင့်ဆောင်ထားတဲ့မှတ်တမ်းတွေအပါအဝင်ဗန္ဒာရေးမှတ်တမ်းတွေပေးဖို့ဧပြီလတုန်းကတောင်းဆိုခဲ့တာဖြစ်ပါရယ်။အမေရိကန်သမ္မတဝင်အရွေးခံသူတိုင်းအခွင့်ဆောင်ထားတဲ့မှတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်ကြပြီးမြဲသမ္မတထရမ့်ကတော့ဒီအစဉ်အလာကိုဖျက်ပြီးတော့မထုတ်ပြန်ပါဘူး။လွှတ်တော်ကသူ့ဗန္ဒာရေးမှတ်တမ်းတွေပေးဖို့တောင်းနေတာကလည်းအကောက်ကြံတာဖြစ်တယ်လို့သမ္မတကပြောပြီးပယ်ချခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးချဆင်းနေချိန်မှာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြပေမဲ့တိုးတက်တဲ့အရေးလက္ခဏာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းမနေ့တုန်းကအင်ပီရိုမှာတွေ့ဆုံဆွေးနွေးမှုဟာအကျိုးရှိပြီးယူသားမှုလည်းရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီချစ်တိုင်ယက်အာရိုဝါနုကပြောဆိုခဲ့ကြတာပါ။ S-400မစ်ဆိုင်ဒုံးစနစ်အပါအဝင်ရုရှားလုံစစ်မြစ်စစ်လက်နက်တွေကိုတူရကီကဝယ်ယူတာအမေရိကန်အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်နေလေတူရကီသမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောဆိုသွားပါတယ်ဒီအခြေအနေကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲပြောဆိုခဲ့တာပါ တူရကီနိုင်ငံကရုရှားလို S-400 missile dose နှစ်ကိုဝယ်ယူတာဟာရုရှားနိုင်ငံကစစ်ပစ္စည်းတွေကိုဝယ်ယူမှုတွေတားမြစ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်ရာရောက်တဲ့အတွက်အမေရိကန်လို F-35 အစီအမံတိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်ကိုလည်းအမေရိကန်ဘက်ကဆိုင်းငံ့ထားတာဖြစ်ပါတယ်။တူရကီသမ္မတကတော့ပြဿနာကိုဆွေးနွေးဖြေရှင်းသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာပါ။လိုအပ်ရင်အမေရိကန်လို့ Patriot Missile Dose နှစ်ကိုတူရကီကဝယ်ယူမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။နိုင်ငံခြားလက်တလောကြုံနေရတဲ့ပြဿနာကိုဖြေရှင်းနိုင်မှုနောက်ထပ်အဆင့်မြင့်ဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အကြောင်းလည်းနိုင်ငံတာဝန်ရှိသူတွေကပြောဆိုကြပါတယ်။အမေရိကန်ကတိုက်လေယာဉ်တွေကိုမရောင်းတော့ဘူးဆိုရင်တော့ရုရှားလို SU-57 နဲ့ SU-35 တိုက်လေယာဉ်တွေကိုဝယ်ယူဖို့မကြသေးရင်တော့ပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံချိန်မှာတူရကီသမ္မတဆွေးနွေးခဲ့တဲ့အကြောင်းလည်းသတင်းတွေကဖော်ပြကြတာပါ။ဒါပေမဲ့လည်းဒီလိုဝယ်ယူမယ်ဆိုရင်တော့အမေရိကန်ကဥဆောင်တဲ့မြောက်အတ္တန္တိတ်စာချုပ်အဖွဲ့ NATO ဖွဲ့ဝင်တူရကီအနေနဲ့မာမိတ်အဖွဲ့အတွင်းမှာအခက်အခဲတွေနဲ့လည်းကြုံလာရနိုင်ပါတယ်။
အစ္စရေးနဲ့ပဋိပက္ခဖြစ်နေတဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့အစ္စလာမစ်ဂျီဟတ်လှုပ်ရှားမှုအဖွဲ့ကပြစ်ခတ်တိုက်ခိုက်မှုတွေကိုရလိုက်ပြီလို့ဒီကနေ့ပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံရဲ့ဂျာဝင်ဆေးဆက်ပေးမှုနဲ့နှစ်ဖက်သဘောတူညီချက်ရယူခဲ့ပြီးတဲ့နောက်အပြစ်ရဆဲလိုက်တာပါ။အစ္စလာမစ်ဂျီဟတ်အဖွဲ့ခေါင်းဆောင်တွေကိုအစ္စရေးကပြစ်မှတ်ထားတိုက်ခိုက်တာတွေရပ်ဖို့အပါအဝင်သတ်မှတ်ချက်တချို့ကိုအစ္စရေးဘက်ကသဘောတူခဲ့တာကြောင့်သူတို့ဘက်ကတိုက်ခိုက်မှုတွေကိုဂျာသာရေးနေမင်းနဲ့ထဲကရလိုက်ကြောင်းအစ္စလာမစ်ဂျီဟတ်လှုပ်ရှားမှုအဖွဲ့ပြောခွင့်ရသူကပြောပါတယ်။ပါလက်စတိုင်းဘက်ကတိုက်ခိုက်မှုတွေမလုပ်ဘူးဆိုရင်အစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေရထားမဲ့အကြောင်းအစ္စရေးနိုင်ငံသားရဲ့ဝန်ကြီးအစ္စရေးခါတက်ကစစ်ဖက်ရေဒီယိုတစ်ခုမှပြောကြားသွားပါတယ်။ဒါပေမဲ့အစ္စရေးကိုထိခိုက်အောင်လုပ်တဲ့ဘသူကိုမဆိုပြန်လည်တုံ့ပြန်ဖို့ဝင်လေးမှမဟုတ်ကြောင်းနဲ့အစ္စရေးရဲ့ဒီမူဝါဒဟာလည်းအပြောင်းလဲမရှိဘူးလို့ဝန်ကြီးကပြောသွားပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဂါဇာဒေသမှာအခြေစိုက်တဲ့အစ္စလာမစ်ဂျီဟတ်အဖွဲ့ကတာမူကြီးတယောက်အင်္ဂါနေတုန်းကတေဆုံးခဲ့ပြီးတဲ့နောက်မှာပါလက်စတိုင်းစစ်သွေးကြွတွေဘက်ကရော့ကက်ဒုံးကျည်တွေနဲ့တုံ့ပြန်တိုက်ခိုက်ခဲ့တယ်လို့ဒီပေါ်အစ္စရေးကလည်းနောက်ထပ်လေးချောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။ဒီလိုနှစ်ရက်ကြာအပြန်အလှန်တိုက်ခိုက်မှုတွေမှာပါလက်စတိုင်း32ယောက်တေဆုံးခဲ့ပါတယ်ရှင်။
ဒီ American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်ဒိုမီတာ16 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American အတန်းမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးတူးတက်မှုရဖို့အတွက်တောင်ကိုရီးယားနဲ့ပုံမှန်ပူးတွက်စီရင်လိချင်းတဲ့အစီအစဉ်တွေကိုရှော့ချကောင်ရှော့ချသွားနိုင်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးမာကက်စပါကဒီနေ့ပဲပြောလိုက်ပါတယ်။တန်တမန်ရေးလိုအပ်ချက်အရစီရင်လိချင်းမှုအစီအစဉ်တွေကိုအတိုးလျှော့လုပ်နိုင်တဲ့အကြောင်းအာရှခီးစဉ်အစဖြစ်တောင်ကိုရီးယားနိုင်ငံစိုးမျိုးတော်ကိုထွက်ခွာခဲ့မှာပဲဒီနောက်တွေကိုပြောလိုက်တာပါ။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွက်စီရင်လိချင်းမှုတွေဟာကြီးကြော်ဖို့ပြင်ဆင်တဲ့လုပ်ရက်တွေဖြစ်ကန့်ကွက်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကကမ်းလှမ်းချက်တွေကိုဒီနေ့မကုန်ခင်တင်ပြဖို့လဲတောင်းဆိုနေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့စင်ကူမှာထိပ်သီးတွေ့ဆုံခဲ့ကြတဲ့ပြီးခဲ့တဲ့နှစ်ထဲမှာတုန်းကလည်းပူးတွက်စီရင်လိချင်းမှုအစီအစဉ်တော်တော်များကိုဖျက်ခဲ့တာပါ။ဒါပေမဲ့လည်းစီရင်လိချင်းမှုတွေကိုရှော့ချတာမြောက်ကိုရီးယားကိုအခွင့်အရေးပေးလမ်းရောတဲ့သဘောမျိုးမဟုတ်ပဲတန်တမာရေးအတွက်လမ်းပွင့်ပေးရတာဖြစ်ကြောင်းလဲအမေရိကန်ကာဝေးဝန်ကြီးအက်စပါကသတိပေးပါတယ်။ပူးတွက်စီရင်လိချင်းမဲ့အစီအစဉ်တွေကိုဖျက်ဖို့မြောက်ကိုရီးယားကထပ်မံတောင်းဆိုလိုက်ပြီးနောက်တည့်မှာပဲအမေရိကန်ကာဝေးဝန်ကြီးကပြောဆိုလိုက်တာလည်းဖြစ်ပါတယ်။မနေ့ကတော့မြောက်ကိုရီးယားရဲ့နိုင်ငံတော်ရေးရာကော်မရှင်ကကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကထုတ်ပြန်ရမှာတော့ပူးတွက်စီရင်လိချင်းတဲ့အစီအစဉ်တွေဟာစင်ကူထိပ်သီးဆွေးနွေးပွဲသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းပြောဆိုခဲ့တယ်လို့မြောက်ကိုရီးယားအနေနဲ့စစ်ရှိတိခန့်နိုင်စွာကုန်ခန်းလာနေပြီဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်
။ဟောင်ကောင်မြို့မှာအချက်ချကြတဲ့နေရာတွေတဝိုက်တွားရည်လာရည်အခက်ခဲဖြစ်အောင်ကားလမ်းတွေဗူဒာယုံတွေကိုဒီကနေ့မှလည်းလေးရမြောင်နေဖြစ်ဆက်လက်ပိတ်ဆို့ဆန္ဒပြနေကြသလိုတက္ကသိုလ်ကျောင်းဝင်းတွေရဲ့ရဲတွေဝင်မလာနိုင်အောင်အုတ်ခဲတွေနဲ့တားဆီးကာယံထားပါတယ်။လုံခြုံရေးတွေနဲ့အထီးကရုံဖြစ်ခဲ့တဲ့ Chinese University of Hong Kong တက္ကသိုလ်အပါအဝင်တက္ကသိုလ် College ကျောင်းဝင်းတချို့မှာဆန္ဒပြကျောင်းသားတွေက platform လမ်းခင်းထားတဲ့အုတ်ခဲတွေခွာပြီးတော့လမ်းမတွေပေါ်မှာအကာယံတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲကမျက်ရည်ယိုဘုံတွေရာဘာကြီးတွေနဲ့လူစုခွဲတာကိုဆန္ဒပြသူတွေဘက်ကလည်းအုတ်ခဲတွေမိလာဘုံတွေနဲ့ပြန်ပေါက်ခဲ့ပါတယ်။Polytechnic တက္ကသိုလ်မှာဆိုရင်ရဲတွေကိုမြားတွေနဲ့ပြန်လည်ပြစ်ခတ်ခဲ့ပါတယ်။ အထီးကရုံးဖြစ်အောင်လုပ်နေသူတွေဟာတက္ကသိုလ်ကျောင်းဝင်းကိုမီးလောင်ဘုံးတွေထုတ်လို့ရနေရာတစ်ခုလို့အသုံးပြုနေတယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတွေအနေနဲ့သူတို့ဖြစ်ချင်တာကိုအကြမ်းဖက်တောင်းဆိုရင်အောင်မြင်မှာမဟုတ်ဘူးလို့ရဲတပ်ဖွဲ့တာဝန်ရှိသူတယောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပြီးသူတို့လုပ်ရဟာအကြမ်းဖက်ဝါဒအခြေခံဆောင်ရွက်မှုတွေအဆင်ရောက်ဖို့နီးနေပြီလို့ဆိုခဲ့ပါတယ်မြို့လယ်ကစီးပွားရေးအချက်အချာနေရာမှာတော့နေ့လယ်ထမင်းစားချိန်ရုံတွေကနေဝန်ထမ်းတွေထွက်လာပြီးတော့ဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာညမထွက်ရကာဖျူးအမိန့်ထုတ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်လို့တော့ရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာတစုံတရာပြောသွားခြင်းမရှိပါဘူး။အုပ်ချုပ်ရေးမှူးကယ်ရီလမ်သာအမိန့်ထုတ်ပိုင်ခွင့်ရှိတယ်လို့သူတို့ကတုံ့ပြန်ပါတယ်။ဟောင်ကောင်မှာရှိသမျှမူဂျိုချောင်းကနေထက်တန်းချောင်းအထိကျောင်းအလုံးကိုအခုသတင်းပတ်ကုံတဲ့အထိပိတ်ထားမယ်လို့ပညာရေးဌာနကဒီကနေ့အကြေညာခဲ့ပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျန်းမာရေးကိုထိခိုက်နေတဲ့အဆင့်ထိလေတုညဉာဏ်မှုတွေကြုံနေရတဲ့အတွက်စာသင်ကျောင်းတွေကိုပိတ်လိုက်ရပါတယ်။အစိတ်တင်လေတွေနဲ့မိခိုးမျိုးတွေဖုံးလွှမ်းမှုတွေ300ကျော်ပြီးတဲ့နောက်အခုလိုကြီးညာလိုက်တာပါ။အိန္ဒိယနိုင်ငံလေတုညဉာဏ်မှုထိန်းချုပ်ရေးဘုတ်ဖွဲ့ရဲ့တိုင်းတာချက်အရလေတုရေသွေးညွှန်ကေးက460ထိရောက်နေပြီးဒါကကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့လေတုညဉာဏ်မှုအဆင့်တန်းထက်90လောက်ပိုများပါတယ်။ New Delhi မြို့ကထိမ့်မဲ့ဆောက်ဦးတွေဟာဆိုရင်လေမိခိုးမျိုးတွေချမမမြင်ရတော့ဖြစ်နေတာပါမြို့ကန်နေနေနဲ့မလိုရင်အပြင်မထွက်ကြဘူးလေကျမရဲ့အရာရှိတွေကတိုက်တွန်းထားကြပါတယ
် Facebook လူမှုကွန်ရက်ပေါ်မှာတင်းနေကြတဲ့ထဲကအများပြည်သူကိုထိခိုက်စေတဲ့ post တွေကို Facebook ကုမ္ပဏီဘလို့ကင်တွယ်တယ်လဲဆိုတဲ့အစီရင်ခံစာကိုပုံထုံးလေးကထုတ်ပြန်ပါတယ်ခလေးငယ်တွေကိုလိမ်မိုင်းဆိုင်ရာအသုံးချတဲ့ post တွေအကြမ်းဖက်ဝါဒဖြန့်ဖော်ပြချက်တွေမူရဆေးနဲ့လက်နဲ့ရောင်းဝယ်ရေးဆိုင်ရာအကြောင်းတွေကိုကိုကိုထိခိုက်ဒဏ်ရာရအောင်လုပ်သူတွေရဲ့ post တွေကို Facebook ကရှင်းလင်းဖယ်ကြားခဲ့တယ်လို့ဖော်ပြတဲ့ပွေလင်းမြင်သာမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တာပါ3လတကြိမ် Facebook ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာ April ကနေ September လကြားနံပါတ်2နဲ့အကောင့်3.2 billion ကျော်ကိုဖယ်ရှားခဲ့တယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်အလားတူကာလကဖယ်ရှားခဲ့တာက1 billion ကျော်ပဲရှိပါတယ်။အမုန်းပွားစေတဲ့ဖော်ပြချက်ပေါင်း 17 သန်းခွဲနီးပါးကိုလည်းဖယ်ရှားခဲ့တယ်လို့ပြောပါတယ်။ဒီလိုဖော်ပြချက်တွေကလည်း2018အလားတူကာလခါတက်ထက်ဝက်လောက်များလာတာဖြစ်ပါတယ်။ Facebook ကုမ္ပဏီရဲ့ပွင့်လင်းမြင်သာမှုဆိုင်ရာ Community Standards Enforcement အစီရင်ခံစာမှာ Instagram လူမှုကွန်ရက်ကိုလည်းပထမဆုံးအကြိမ်ဒီတစ်ခေါက်ထည့်သွင်းပါတယ်။ Facebook ပိုင်ဖြစ်တဲ့ Instagram လူမှုကွန်ရက်ဟာအများပြည်သူကိုထိခိုက်စေတဲ့ဖော်ပြချက်တွေကိုကင်တွယ်ရမှာအရင်က Facebook နဲ့မတူပေမဲ့အခုတော့ကင်တွယ်တဲ့နည်းလမ်းအတူတူပဲလို့ Instagram ပြောခွင့်ရသူက VOA ကိုပြောပါတယ်။လိမ်ပိုင်းဆွဲဆောင်နေတဲ့နေရာမှာကလေးတွေကိုအသုံးချတာလိမ်မိုင်းဆိုင်ရာအသုံးချရာရောက်တဲ့ဖော်ပြချက်ပေါင်း 1.2 သန်းကိုလည်း April ကနေ September လအတွင်း Instagram ပေါ်ကနေဖယ်ရှားခဲ့တယ်လို့အစီရင်ခံစာကပြောပါတယ်ရှင
်။ကြာသာရင်းနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မောင်တို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုင်နာဆင်ရပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်နဲ့နံပါတ်ကကြာပြည်ထောင်စုလမ်းမကြီးပေါ်မှာဒီကနေ့မနေ့အစောပိုင်းကစတင်ပြီးတိုက်ပွဲတွေဖြစ်နေတာကြောင့်ရင်သွားအလာတွေအခက်တွေ့နေရပါတယ်။ဒီလမ်းပိုင်းမှာပဲဗုဒ္ဓဦးနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်တန်ခါတော့တစ်ပါးနဲ့လူ3ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ဘက်မှာဒီလ17ရက်နေ့ကစတင်ပြီးပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့ရက23ရက်နဲ့14ရက်နေ့တွေမှာကွက်ခိုင်မြို့နယ်ပြည်ထောင်စုလမ်းမကြီးပေါ်မှာပါတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတဲ့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုနံပါတ်ကကမြို့ကန်တူကအခုလိုပြောပါတဲ့
စကြာတော့မနေ့6နာရီကျော်လောက်ကနေစကြာတာလေ6နာရီကျော်လောက်ကနေအဲကွက်ခိုင်အခွဲဆန်စစ်တောင်ရဲ့အောက်ခြေကနေစပြီးဖြစ်တယ်ပြီးရင်ကွက်ခိုင်ဒီဘက်ခုနောင်ရှုခင်းကအော်ဘောဒီအိုင်နာမှာဖြစ်တယ်နောက်နန်ပလိုနာမှာလည်းဖြစ်နေတော့တယ်မန်လွယ်နန်ပလိုနာဘောနောက်ဒီနာလက်ဖက်ကနဲ့ရေခွဲတော်ကြားမှာလည်းဖြစ်နေကြတယ်ကြိုရကြိုရဖြစ်လိုက်ကားရီယာပြိနေလိုက်အဲပြိသွားပြီးပြောလိုက်တွားလိုက်နဲ့အဲအလိုပဲတွားနေကြတာနှုတ်နှစ်ဖက်လုံးကရှိကြတယ်လမ်းဘေးတွေမှာ
ရှင်မောင်းတွေနဲ့ခီးတွားလာသူတွေတွေ့ကြုံနေရတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတယ
်တိုက်ပွဲနဲ့ညီတဲ့နေရာဆိုပြန်ခွေပြီးတော့ပြန်လှည့်ပြီးလာတာတော့ပြေလို့ရှိရင်ပြန်ပြီးတော့သွားတာလို့အဲ့ဒါတွေရောရှိတယ်။နောက်ဘက်ကမှလည်းမနေ့ကတစ်ချိန်ပြည့်တယ်ခုနေ့လည်းတစ်ချိန်ပြည့်တယ်။စေနိုင်ကြိုကြောကတစ်ခါပြုတ်သွားတယ်ခု12နိုင်လောက်ကတစ်ခါပြန်ပြည့်တယ်အဲ့လိုဖြစ်နေတယ်။မနေ့ကတော့ညနေပိုင်းကအဲနောက်ဘက်ကနားမှာတော့အဲတန်ခါတစ်ပါးနဲ့ရက်သားတယောက်တော့ခြေစလုံးမှန်တာပေါ့တနား။ဆိုင်ငင်းနဲ့လာတာဆိုတော့ခြေစံလမ်းကြောင်းပေါ်ဖြတ်သွားတော့ခြေစလုံးပဲမှန်တာပေါ့။နောက်ဘက်ကဆေးရုံမှမနိုင်လို့မဆေးရုံညပို့လိုက်တာလေမနေ့က
ဒီကနေ့မနေ့ကုတ်ไก่မျိုးနီဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာတော့ကြောင်ကားတစ်စီးကိုထိမှန်ပြီးလူ၂ယောက်ဒဏ်ရာရခဲ့ကြောင်းကုတ်ไก่မျိုးလူမှုကူညီရေးဖွဲ့ဝင်တဦးကပြောပါတယ်
ကြောင်ကဟောပြစ်ချာရတယ်အဲလောက်ဆက်နေမှာပဲတနတမတူတို့ပဲသူကဇီဇာမှန်တော့ကာမှန်ကွဲရအဲမှန်လူတော့ဆိုင်ရလေနဲ့တေတော့မတည်တိုင်းရပေါ့ကာမွန်နေလို့နဲ့ကဲပြရဲကြောင်းဆရာကိုခိုင်ရကိုတဲ့အေလီယာသာကိုဗန်ထတဲ့ညောင်းလေ
တပ်ပွဲဖြစ်ပွားစဉ်ကာလမှာ TNL ခေါ်တန်ပလောင်အဖွဲ့ကရင်ပေါင်းတွေကိုဖမ်းဆီးတာစစ်ကြေးကောက်ယူတာတွေရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းနဲ့ပတ်သက်ပြီး TNL ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီစစ်ကြေးကောက်တာတော့လုံးဝမရှိတော့ဘူးအားလုံးဖမ်းတာလည်းမရှိပါဘူးဒီမနီဂရက်တပ်ဖွဲ့မှဖြစ်ခဲ့တဲ့အာကာဒမာကာတော်လာတော့ဒီလိုဒီစားထားရတဲ့ဒီဘာကြောင့်ဆင်းတော့ဒီအဲ့ဒီကမှရောက်ရောက်တော့လို့ရှိနေတာမှာအဲ့ဒီကမှပို့လို့ဒီမှာဒီကရင်လာသိတာ
ရက်သားတွေထိခိုက်တာနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ
်ဒီမှာဒီတဲ့ရက်သားမန်ပီဒီဒီနဲ့ပြတာကိုရှိော်သူအပေဘယ်လိုဘုံကနေဖြစ်လာရဲ့ကျွန်တော်ဒီလေးကိုဒီအာဒါဒီတဲ့ကိုကြမှာခင်းနေတဲ့တားလဲနေစတော့ဆက်ဆက်ကြည့်ရတော့ဒီကမှလည်းပြီ
ဒီကနေ့ကိုခိုင်နဲ့နမ်ဖတ်ကအကြားမှာအ ਨੇ ဆုံး3နေရာတိုက်ပွဲဖြစ်ပွားပြီးကြောင်မဲမြို့နယ်နဲ့နမ်ဆန်မြို့နယ်အဆက်မှာလည်းမနေ့6နာရီလောက်ကတည်းကတိုက်ပွဲဆဖြစ်ခဲ့ကြောင်းဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေကတော့ဖြစ်လိုက်နားလိုက်နဲ့ဇက်တိုက်ဖြစ်နေကြောင်းသူကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ဩဂုတ်လလယ်ပိုင်းကပြင်ဦးလွင်မြို့ကတမ်ဘရော်နီးပညာတက်ကတူတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာကာလအတန်ကြာရပ်ဆိုင်းခဲ့ရပါတယ်
ကိုမိုးစောပြပြခဲ့တဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲချင်းတွေကိုနှာစင်ခဲ့ရပြီးတဲ့နောက်အခုရခိုင်ဘက်ကတိုက်ပွဲတွေဘက်ကိုလည်းအလှည့်ပေးကြပါရစေပုံနှချွန်းမြို့နယ်နာမှာတက်မရော်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲဖြစ်နေတာကြောင့်ဒေသခံတွေကြောက်လန့်ထွက်ပြေးနေကြရပါတယ်။ဒီရက်ပိုင်းတည်းမှာပဲတက်မရော်ဘက်ကရခိုင်ပြည်နယ်ထဲမှာတပ်အင်အားနဲ့လက်နက်အင်အားတွေထပ်ဖြည့်နေတာကြောင့်လည်းလာမယ့်ရက်တွေမှာတိုက်ပွဲပြင်းထန်လာဖို့ရှိတယ်လို့အေးအေးဘက်ကပြောပါတယ်။သတင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်ပုံနှချွန်းမြို့နယ်တော်ဖြောင်းချောင်းထပ်ပိုင်အော်ရမကျေးရွာနီးမှာတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံတွေဟာစင်တီကျွာနဲ့ပိုးရိပ်ပင်တွေးပါတွေကိုထွက်ပြေးလာကြပါတယ်။အော်ရမကျွာနီးမှာရှိတဲ့တောင်တန်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ကြောက်လန့်ပြီးထွက်ပြေးလာရတာဖြစ်တယ်လို့ပိုးရိပ်ပင်ကျွာကိုထွက်ပြေးလာတဲ့မတ်ဖြူဖြူကပြောပါတယ
်။ပစ်ပစ်နေကြတဲ့အဲ့ကြောင့်မလို့တက်ပြီးထွက်ပြေးလာတာ
။အဲ့ဒီဘက်မှာတိုက်ပွဲမဖြစ်ဘူးဆိုပေမဲ့ရသေးတောင်နဲ့ကြောက်တော်ခြေဆိုင်တပ်ရင်းတွေကလက်နက်ကြီးတွေနဲ့အနီးနားမှာရှိတဲ့တောင်တန်းတွေပေါ်ကိုနေရောညပါပစ်ခတ်နေတာတွေရှိတယ်လို့အေးရခိုင်လက်နက်ကင်ဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်။
ဒီအရက်တည်းကရှိတယ်ကွဒီအခုဒီရဲပိုင်းကဒီဘူးတီးတောင်နဲ့ဒီရသေးတောင်မျိုးနေထိကပြတ်မှတ်သူကိုနော်ဒီကြောက်တူတန်ကြောက်အချင်းတိုက်အဲ့ဒီအမတ်တ3ခွန်ခွန်ပေါ့နော်ဒီဟိုအမြောက်တည်းရင်3ခွန်ခွန်ကနေပြီးတော့မှသူတို့ဒီလက်နေကြီးတွေနဲ့ဆွမ်းပြီးတော့ပြည့်နေတာရှိတယ်ဒီအထူးသဖြင့်လည်းအဲ့ဒီဘူးဆောင်ရဲ့အနောက်ဘက်ခြမ်းကတောင်တန်းတွေကိုဆွမ်းပြီးတော့ပြည့်နေတာနောက်ပြီးလို့ရှိရင်ဒီရသေးတောင်အခြေစိုက်ကနော်ခမ936 93ခွန်အဲ့ဒီတိုင်းရင်းတွေလည်းပဲသူတို့ဒီလက်နေကြီးတွေနဲ့ဆွမ်းပြီးတော့မှဒီအော်ရမဒီလောရမဘက်ကိုဆွမ်းပြစ်နေတယ်လို့ကျွန်တော်တို့သိရတယ်ကြဆိုတော့သူတို့အဲ့လိုမျိုးဟိုမင်းတို့ညပါအဲ့လိုမျိုးရန်တမ်းပြီးတော့ပြစ်နေတဲ့ဥစ္စာကဟိုအတိုလေးရှာနေတယ်သူတို့နောက်တစ်ခုရှိတာကဒီဒီရက်ပေါင်းကကဘာစစ်တပ်ကကနေပြီးတော့ဒီလူအင်အားတွေလက်နေအင်အားတွေထပ်ပြီးတော့ဖြစ်နေတာတွေရှိတယ်ဆိုတော့အဲ့ဒါကြောင့်မို့လို့လာမယ့်ရက်တွေမှာလည်းတော့တိုက်ပွဲကဆက်လက်ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားရှိတယ်
ဒါပဲမဲ့အဲ့ဒီအော်ရမဖက်မှာတိုက်ပွဲဖြစ်တယ်ဆိုတဲ့ကိစ္စကိုအနောက်ပိုင်းတိုင်းစစ်ဌာနချောင်းဘုံမှုရှုပ်ဝင်းစော်ဦးကညင်းဆိုပါတယ်
။အော်ရမနားမှာလက်နက်ကြီးကြတာတော့မဟုတ်ဘူးညာ။အော်ရမမှာကြတာလက်နက်ကြီးကြတာအကြောင်းမရှိဘူး။အဲ့ဒီမှာကျွန်တော်တို့တိုက်ပွဲဖြစ်တာလည်းမရှိဘူး။အဲ့ဒီအော်ရမမှာကျွန်တော်တို့ဟလာတိုက်ပွဲဖြစ်တဲ့ဥစ္စာကအဲ့ဒီအော်ရမနားမှာမရှိဘူးခင်ဗျာ။အဲ့ကြောင့်မလို့လက်နက်ကြီးကြတာတော့မဟုတ်ဘူးကျွန်တော်
ပြီးခဲ့တဲ့ရက်တွေမှာလည်းမြေပုံမျိုးနဲ့ရွာသားရာချေးရွာနီးမှာတပ်မတော်ကလေရင်၃စင်းနဲ့ဘုံကြီးတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေဟာမြေပုံမျိုးပေါ်ကိုထွက်ပြေးတင်းရှောင်နေကြရပါတယ်လက်ရှိရှင်မှာလည်းအဲ့ဒီရွာသားရာချေးရွာကိုတပ်မတော်ကပိတ်ဆို့ထားတာကြောင့်ဒေသခံတွေဟာစစ်နဲ့ရိခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့မြေပုံမျိုးနေပြည်နယ်လွှတ်တော်အမဦးအောင်ဝင်းကပြောပါတယ
်အဲ့ဒီရောင်မှာနေရတဲ့ဒီရိခါရင်တွေပေါ်တော့ဒီခါနေရနေပြီးတော့တပ်မတော်ကနေပြီးတော့အဲ့မှာစစ်သားတွေဝင်လာတာပေါ့ရွာကို เราเวสิราสระลงได้มาไอ้โยไอ้มามาจักเข้ามาไปไอ้อนุญาตไว้ก็ชื่ออ่ะตองนั้นโหเรียนต้องซีเนี่ยบ้องจีได้ชื่อเนาะไอ้เนี่ยยาก็เนี่ยจ้องนั้นพี่โยเดี๋ยวเนี่ยมาชื่อเนี่ยชมโยเองเนี่ยก็ทะเบียนจ้ะเนาะไอ้ทะเบียนเนี่ยพี่อะกูก็ไอ้ยูชินะสระจีอ่ะก็เลยไอ้ก็ทะเบียนละไปชื่อเนี่ยบ้องจีจังเลยมาได้จ้ะเนาะเนาะตองจ้องยาจ้องสระไอ้มา
ตัวนี้ตัวก็ตัวนี้ก็มีมาเป็นอะไรเจ้าเป็นมาเนี่ยเด็กก็มาชีดีกว่าเลยมีผมอยู่ในยาตายาเพื่อมาแต่เมื่อกี้นี่มีชื่อในเรื่องสองเขมรไหมเจ้าอยากดีกว่าไปสู้ท่าเราไม่ใช่หูหรอกน้าไปได้สิท่านเนี่ยชอบพี่คุณยาบุ๋มชอบวิ่งสู้กับพี่บาร์เลยอ๋อเราไม่มาเด็กเนี่ยจีจาราเราไม่หูเนี่ยเราไม่มาจ้าเลยเด็กเนี่ยจีจาราเจ้าไม่ใช่ไอ้เรามาเจ้าเราไต่เว็บพี่ได้อุตส่าห์ไอ้เราไม่มาไม่ใช่หูเนี่ย
เอาจอมพลุเล่นในจีจาราเราไม่รู้ไม่รู้เล่นสิ่งดีอยากให้เป็นในมาไปมาแต่เมื่อเนี่ยผู้ใดไต่เว็บเป็นทางเลี้ยงชีวิตไต่เว็บเดียวจะทวีตเตือนชาวลายาเรื่องเสพชาวคนต่างนิบาสีเดียวอยากให้ได้ยินตามยูนิซูมยาเสียงอาร์อีซีสแตมป์พบยาทาวาเลยกันยา
ตัวราชินีอาชิน อยากให้เป็นในก้า พิเคเรียเปียตนาเรียจ้วย ICJ นั่งเงินกับเตียยงมา ကမ္ဘီယာနိုင်ငံကဒီသတင်းပတ်ကျဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်မြန်မာကပါအားပေးခဲ့ကြပါတယ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြည်ထနာရီကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနိုင်လာနေပါပြီလားနိုင်ငံကဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်မှာလဲဆိုတာတွေကို
VOAS နေနေညာတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမျိုးလူတွေအနေနဲ့ VOAS ဖုန်းနံပါတ်
မက်ဆနေညာတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်အခုနိုင်ငံတကာသတင်းလွှာတော်ဘက်ကိုနားဆင်ရပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဟူးနေ့ကခေတ်သစ်အမေရိကန်သမိုင်းမှာသမ္မတတဦးပေါ်အရေးယူအပြစ်ပေးဖို့ကြားနာစစ်ဆေးခြင်းခံရတဲ့တတရားမြောက်သမ္မတဖြစ်လာခဲ့ပါတယ်သမ္မတထရမ့်ဟာလာမယ့်2024သမ္မတရွေးကောက်ပွဲမှာနိုင်ငံရေးအ
စစ်ဆေးတဲ့အနေနဲ့အောက်လွှတ်တော်မှာရှိနေတဲ့ဒီမိုကရက်တွေကနိုင်ငံခြားရေးဝန်ကြီးဌာနကအရေးပါတဲ့သက်သေနှစ်ဦးကိုခေါ်ယူခဲ့ပါတယ်။အမေရိကန်လွှတ်တော်ကပထမနေ့ကြားနာစစ်ဆေးမှုနဲ့ Republican တွေရဲ့တုံ့ပြန်ချက်တွေအကြောင်း Catherine Gibson သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်။
သမ္မတထရမ့်ဟာသူ့ရဲ့နိုင်ငံရေးရည်မှန်းချက်တွေနဲ့အကျိုးစီးပွားတွေအောင်မြင်နိုင်ဖို့အတွက်သူ့ရဲ့ပုဂ္ဂိုလ်ဆိုင်ရာရှေ့နေရူဒီဂျူလီယာနီကိုယူကရိန်းဆိုင်ရာအမေရိကန်နိုင်ငံသားရဲ့မူဝါဒကိုဆောင်ရွက်ခိုင်းခဲ့တယ်လို့ဆွတ်ဆဲပြောဆိုနေတာနဲ့ပတ်သက်ပြီးတော့အမေရိကန်တန်တမာနှုတ်ဟာပထမဆုံးအကြိမ်ဖြစ်တဲ့လွှတ်တော်မှာကြားနာထွက်ဆိုခဲ့ပြီးဒီကြားနာပွဲကိုတနိုင်ငံလုံးမှာလည်းရုတ်တန့်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ
I found a confusing and unusual arrangement for making U.S. policy towards Ukraine.
Ukraine နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့မူဝါဒချမှတ်တဲ့နေရာမှာရှုပ်ထွေးပြီးပုံမှန်မုတ်တာတွေကိုကျွန်တော်တွေ့ခဲ့ရပါတယ်။အမေရိကန်ရဲ့မူဝါဒတွေကိုကောင်းတဲ့ဖော်တဲ့နေရာမှာလမ်းကြောင်းတစ်ခုရှိပုံရပါတယ်။တစ်ခုကပုံမှန်လမ်းကြောင်းဖြစ်ပြီးနောက်တစ်ခုကတော့အတော်လေးကိုပုံမှန်မုတ်တဲ့လမ်းကြောင်းပါ
။တရထမှာ Ukraine နိုင်ငံကိုစီးရေးရအကူအညီပေးဖို့လွှတ်တော်ကအတည်ပြုထားတဲ့ဒေါ်လာတန်400ပေးဖို့ကိစ္စထက်သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုက်ဒန်နဲ့သူ့ရဲ့သားနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံဘက်ကစုံစမ်းပေးဖို့ကိုပို့ပြီးတော့လွှတ်လာခဲ့တယ်လို့တန်အမတ်ဒေလာနဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အကြီးတန်းတာဝန်ရှိသူဂျော့ချ်ကန်တို့ကအောက်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။အဒမ်ရှစ်ဟာအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဖြစ်ပါတယ်။
The questions presented by this impeachment inquiry are whether President Trump
တမန်တော်ဘော်ရေးယူနိုင်မဲ့ဒီစုံစမ်းစစ်ဆေးမှုကနေသိကျတဲ့မေးခွန်းတွေကတော့တမန်တော်ထရမ့်ဟာယူကရိန်းနိုင်ငံရဲ့အားနည်းချက်ကိုခွင့်ကောင်းယူပြီးတော့ကျွန်တော်တို့ရဲ့ရွေးကောက်ပွဲမှာယူကရိန်းကဂျာဝန်နောက်ရှက်ဖို့ဖိတ်ခေါ်ခဲ့သလားဆိုတာနဲ့သူရွေးကောက်ပွဲမှာပြန်ရွေးခံရအောင်ယူကရိန်းနိုင်ငံဘက်ကစုံစမ်းစစ်ဆေးတာတွေလှုပ်လာအောင်သူရဲ့လုပ်ပိုင်ခွင့်အာဏာတွေကိုအလွဲသုံးစားလုပ်ခဲ့သလားဆိုတာပါတကယ်လို့တခုခုလုပ်ခဲ့တယ်ဆိုရင်တော့အဲ့လိုအာဏာအလွဲသုံးစားလုပ်တာကသမ္မတနေရာနဲ့တင့်တော်ရလားဆိုတာဖြစ်ပါတယ်သမ္မတထရမ့်ကတော့ဒီကိစ္စတွေကိုတိတ်အရေးမကြီးတဲ့ပုံမျိုးနဲ့ပြောသွားခဲ့ပါတယ်
There's nothing there I see they're using lawyers that are television lawyers
ဘာမှစုံစမ်းနေစရာမရှိပါဘူး။သူတို့ကရုပ်တံပေါ်မှာဟန်တပြပြလုံနေတဲ့ရှေ့နွေတွေကိုပဲသုံးနေကြတာပါ။
တတိယတချို့ကိုစုံစမ်းနေကြတဲ့ဒီမိုကရက်တွေဘက်ကဥပဒေကျိုးဆောင်တွေကိုရည်ညွှန်းပြီးတော့သမ္မတထရမ့်ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒန်နီယယ်ဂိုးမန်းဟာဒီမိုကရက်တစ်ပါတီရဲ့ဥပဒေကျိုးဆောင်ဖြစ်ပါတယ်။
In your decades of military service and diplomatic service representing the United States around the world.
မေဂန်ပြည်တော်စုကိုကိုစားပြုပြီးတော့ကမ္ဘာတော်မှာဆယ်စုနှစ်နဲ့ကြီးပြီးတော့စည်ရေးတန်တမာရေးရာတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းနိုင်ငံခြားဟုပေးမဲ့အကူအညီကိုအမေရိကန်သမ္မတရဲ့ကိုယ်ရေးကိုယ်တိုင်ကိစ္စအတွက်နိုင်ငံရေးအကျိုးစီးပွားအတွက်အသုံးချတာမျိုးခင်ဗျာတွေ့ဘူးပါသလား
။ဒီမေဂွန်ပေါ်မှာတမ်မတ်ဒီလာကတော့သူ့အနေနဲ့အဲ့လိုမျိုးတစ်ခါမှမတွေ့ခဲ့ဘူးဆိုပြီးတော့ဖြေကြားခဲ့ပါတယ်။အလားတူပဲ Republican တွေဘက်ကရှေ့နေတွေကလည်းသက်သေတွေကိုမေဂွန်ထုတ်ခဲ့ပါတယ်။Jim Jordan ဟာ Republican အမတ်ဖြစ်ပါတယ
်။ President Zelensky had to commit to an investigation of Biden's before the aid
package. American ဘက်ကအကူအညီတွေမပေးခင်မှာ Ukraine သမ္မတအနေနဲ့ Joe Biden တို့တားဖားနဲ့ပတ်သက်ပြီးစုံစမ်းပေးဖို့ဂရိပေးခဲ့ရမယ်။အကူအညီတွေပေးလိုက်ပေမဲ့သမ္မတ Zelensky ကစုံစမ်းဖို့ဘာမှဂရိပေးထားတာမရှိပါဘူး
။သမ္မတဒီလာကတော့သူ့အနေနဲ့သူကြားတာကိုပြောတာဖြစ်ကြောင်းပြောလိုက်ပြီးတော့ Republican အမတ် Jim Jordan ကတော့သမ္မတဒီလာကြားတယ်ဆိုပေမဲ့အမှန်တကယ်လက်တွေ့ဖြစ်လာခဲ့ခြင်းမရှိဘူးဆိုပြီးတော့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်။လူလူစစ်တမ်းတွေမှာတော့သမ္မတထရမ့်အပေါ်မှာရေးယူပစ်ပေးဖို့အတွက်ထောက်ခံမှုတွေပုံများလာနေပြီးတော့ဒီမိုကရက်တစ်ဘက်ကလည်းဒီလိုကြားနာဆစ်ဆင်းမှုတွေလှုပ်ချင်းအဖြစ်သူတို့အနိုင်ရလာမယ်ဆိုပြီးတော့မျှော်လင့်နေပါတယ်။ Susan Low Block ဟာ Georgetown Tech ဆိုရဲ့နိုင်ငံရေးအကဲကဲဖြစ်ပါတယ
်။ Impeachment is a political process. The Constitution puts it in the
သမ္မတပေါ်ရေးယူဖို့ကိစ္စကနိုင်ငံရေးလုပ်ငန်းစဉ်တစ်ရပ်ပါဒါကိုဖွဲ့စည်းပုံကြီးကနိုင်ငံရေးအပိုင်းမှာထည့်ထားပါတယ်တကယ်လို့သာအောက်လွှတ်တော်ကသမ္မတကိုအရေးယူဖို့လုပ်ခဲ့ရင်အထက်လွှတ်တော်ကသဘောတူတာပဲဖြစ်ဖြစ်မတူတာပဲဖြစ်ဖြစ်လူထုကထောက်ခံနေဆိုရင်ဒါကသိအရေးကြီးတယ်လေ
အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအနေနဲ့ကြားနာဆွေးဆွေးမှုတွေကိုဆက်လုပ်ပြီးနောက်ထပ်သက်သေ9ရောက်ကိုအခုတစ်ပတ်တွင်းမှာကြားနာဆွေးဆွေးသွားမှာဖြစ်ပါတယ်အောက်လွှတ်တော်အနေနဲ့သမ္မတကိုအရေးယူရေးနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်မှာအခုနေ့အကုန်ကြားရင်မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းရပြီးအဲ့ဒီကနေသမ္မတထရမ့်အပေါ်မှာအရေးယူပြစ်ပေးပြီးတော့ယာရုကနေဖယ်ရှားမရှားဆိုတာကတော့အထက်လွှတ်တော်ကနေဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးကူညီကိစ္စထက်နိုင်ငံရေးပြန်ပြည့်ဖို့စုံစမ်းစစ်ဆေးဖို့ကိစ္စကိုပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းတဆင့်စကားကြားခဲ့ရတယ်လို့သမ္မတပေါ်ရေးယူနေရေးလွှတ်တော်ဂျာနာဝဲမှာအမေရိကန်ထိတ်တန့်တန်တမန်တူကထွက်ဆိုသွားပါတယ်ယူကရိန်းနိုင်ငံအတွက်အမေရိကန်ရဲ့စီးရေးကူညီဒေါ်လာတန်း400နီးပါးကိုဆိုင်းငံ့ထားတဲ့ကိစ္စထက်ရှင်းနေအမေရိကန်သမ္မတယူကဝမ်မှာဒီမိုကရက်တစ်ပါတီကပြန်ပြည့်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးပေးဖို့သမ္မတထရမ့်ကပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်အသံမှတ်ကြီးဝီလျံတီလာကမနေ့တုန်းကပဲပြောဆိုသွားတာပါအမေရိကန်ပြည်တော်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးကျဆင်းနေချိန်မှာနိုင်ငံကောင်းဆောင်တွေတွစ်ဆုံခဲ့ကြပေမဲ့တိုးတက်တဲ့အရေးလက္ခဏာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းမနေ့တုန်းကအင်ပီရိုမှာတွစ်ဆုံဆွေးနွေးမှုတွေအကျိုးရှိပြီးယူသားမှုရှိကြောင်းလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရီချစ်တိုင်အာရဝန်တို့ကပြောခဲ့ကြတာပါ။ S-400 မစ်ဆိုင်ဒုံးစနစ်ပါဝင်ရုရှားလိုစစ်မြေစစ်လက်နက်တွေကိုတူရကီကဝယ်ယူတာအမေရိကန်နဲ့ကြီးမားတဲ့စိန်ခေါ်မှုဖြစ်နေလေတူရကီသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့တာပါ။ကာဇာဒေသမှာရှိတဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့ Islamic Jihad အဖွဲ့ကအစ္စရေးနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရဆိုင်လိုက်တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။အစ္စရေးနိုင်ငံရဲ့ဂျာဝင်စစ်ဆေးမှုနဲ့နှစ်ဖက်သဘောတူညီမှုရရှိသွားခဲ့ကြတာပါ။ဟောင်ကောင်မှာချက်ချာကျတဲ့နေရာတဝက်တွားလေးလာရေးခက်ခဲဖြစ်အောင်ကားလမ်းတွေပူလာရောင်းတွေကိုဒီနေ့မှလည်း၄ရက်နှစ်မြောက်ဖြစ်ဆက်လက်ပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာရှိနေတဲ့မူယူချောင်းကနေထက်တန်းချောင်းထိကျောင်းအလုံးကိုတော့အခုသတင်းပတ်ကုံထိပိတ်ခဲ့ကြောင်းလည်းကြေညာထားတာပါ။
နိုဝင်ဘာလ14ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.